Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇွန်လ15ရက်စနေနေ့ညနေ6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ7 19နဲ့25တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှားပုံပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။မင်္ဂလာပါ။ကျွန်တော်ရနိုင်ပါစနေညနေခင်းသတင်းတွေကိုဒေါခင်စိုးဝင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ညယောက်မြို့ကထရမ့်အဆောက်အအုံမှာရုရှားရှေ့နေနဲ့တွေ့ဆုံခဲ့တဲ့အတွင်းမှာပါဝင်တဲ့သူနောက်ထပ်နှစ်ယောက်ထပ်ပြီးတော့ထွက်ပေါ်လာခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာ IS အဖွဲ့ရဲ့အကြီးတန်းခေါင်းဆောင်အဘူဆာယက်တေဆုံးသွားတယ်လို့အမေရိကန်ကပြောလိုက်ပါတယ်။တူရကီနိုင်ငံမှာမောင်မြင်တဲ့အာဏာသိမ်းမှုတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဒီကနေ့စနေနေ့မှာကျင်းပကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြမယ့်သတင်းလွှာတွေထက်မှာတော့
ဒီမနေ့ကတော့တချို့အဲ့ရရှိတဲ့အရက်ဖက်ဖွဲ့ကိုဒီရှောင်းဖွဲ့ညတော့တွေ့တယ်နော်โอเค now မနေ့ကတော့လမ်းရှုပ်ဆောင်သွားတယ်သွားပြီးတော့ဒါအဲ့မှာကျင်းသားမြောက်နေတဲ့တွေ့ပါတယ်ဒီမနေ့ကအခုရန်ကုန်ပြန်ရောက်လာပါပြီခင်ဗျာ
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်ရန်ဟီလီရှင်းပြည်နယ်တွားရောက်ခဲ့တဲ့အကြောင်းနဲ့ပတ်သက်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံပြောခွင့်ရဦးဝေဝင်းပြောသွားတာပါဒီအကြောင်းနဲ့အတူနိုင်ငံသားသတင်းဌာနကသတင်းတော်တွေရခိုင်ပြည်နယ်အတွင်းတွားရောက်လာတဲ့ဒီကနေ့တွေ့ရှိတဲ့အခြေအနေအကြောင်းနဲ့နိုင်ငံတကာသတင်းလွှာဘက်မှာတော့ပိတ်ဆို့တံခါအရေးယူတဲ့မူဝါဒတွေနဲ့ပတ်သက်လို့အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကြားဆက်ဆံရေးဆတာတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ဒေါခင်စိုးဝင်းတို့ပြောပြပေးပါမယ်ရှင်
ဒီကရဲ2016ဂျွန်လအမေရိကန်ရွေးကောက်ပွဲဂျူမဲဆိုစီဝေးကာလအတွင်းသမ္မတ Trump ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့နဲ့ရုရှားရှေ့နေတို့ညောင်မျိုးက Trump အဆောက်အအုံမှာတွေ့ဆုံခဲ့တဲ့အတွင်းအဲ့ဒီမှာပါဝင်တဲ့သူနောက်ထပ်နှစ်ယောက်ထွက်ပေါ်လာခဲ့ပါတယ်ရုရှားရှေ့နေနတာလီယာဗက်ဆော်နစ်ကာယာနဲ့အတူရုရှားနယ်ပေါ်အမေရိကန်နိုင်ငံသားတွေဖြစ်တဲ့အနာတိုလီဆာမိုချာနော့ဖ်နဲ့ရီနတ်အမတ်ရှင်တို့ဆိုသူတွေလည်းဒီတွေ့ဆုံမှုမှာပါဝင်တယ်လို့အမေရိကန်သတင်းမီဒီယာတွေကတောက်ချာနေမှာဖော်ပြကြပါတယ်။သမ္မတ Trump ရဲ့သားဒေါနယ် Trump Jr. ကတော့ဒီတွေ့ဆုံမှုဟာရုရှားကလေးတွေကိုအမေရိကန်တွေမွေးစားတာနဲ့ပတ်သက်ပြီးရုရှားကတားမြစ်ထားတာနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အတွက်တွေ့ဆုံခဲ့တာဖြစ်တယ်လို့မူလကပြောကြားခဲ့ပါတယ်။ဒါပေမဲ့အခုတစ်ပတ်မှာတော့ Trump Jr. ကရွေးကောက်ပွဲမှာသမ္မတ Trump ရဲ့ပြိုင်ဘက်ဖြစ်တဲ့ Hillary Clinton နဲ့ပတ်သက်ပြီးတော့သတင်းအချက်အလက်တွေပေးမယ်လို့သူ့ကိုကတိပေးခဲ့တာကြောင့်ဒီအစည်းအဝေးကိုတက်ရတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။တချို့သတင်းမီဒီယာတွေကဒီတွေ့ဆုံမှုမှာ Renate Armstrong ပါဝင်တယ်လို့ဖော်ပြခဲ့ပြီးတဲ့နောက်မှာသူဒီတွေ့ဆုံမှုမှာပါဝင်ခဲ့တယ်ဆိုပြီးတော့အမရှင်ကဝါရှင်တန်ပို့စ်သတင်းစာကြီးကိုတောက်ကြနေကပြောကြခဲ့ပါတယ်။အဲ့နောက် MSNBC သတင်းဌာနကဘာသာပြန်လုပ်ပေးတဲ့ဆမ်မိုချာနော့ဖ်လည်းပါဝင်တယ်လို့တောက်ကြနေနောက်ပိုင်းက MSNBC သတင်းဌာနကဖော်ပြပါတယ်။သူဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ Project Manager အဖြစ်အလုပ်လုပ်ခဲ့ဘူးသူလို့ယူဆရတယ်လို့လည်းပြောပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်း IS အကြမ်းဖက်အဖွဲ့ခေါင်းဆောင်တယောက်သေဆုံးသွားပါတယ်။ဒါဟာလွန်ခဲ့တဲ့လေးလအတွင်းဒုတိယအကြိမ်မြောက်ပြစ်မှတ်ကိုတုတ်တင်နိုင်ခဲ့တာဖြစ်ပြီးမနစ်ကနဲ့ဆိုရင်တော့ဒါဟာသုံးကြိမ်မြောက်ပြစ်မှတ်ကိုတုတ်တင်နိုင်ခဲ့တာဖြစ်ပါတယ်။အာဖဂန်အရှေ့မြောက်ပိုင်းကူနာခရိုင်မှာရှိတဲ့ IS အကြမ်းဖက်သမားတွေရဲ့ဌာနချုပ်ကိုဇူလိုင်လ17ရက်နေ့ကလေကြောင်းကနေတိုက်ခိုက်ခဲ့ရမှာအဘူဆေယတ်အပြင်တခြား IS အကြမ်းဖက်သမားတွေလည်းသေဆုံးခဲ့တယ်လို့ American စစ်တပ်ကတောက်ကြားနေကအတည်ပြုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကတော့ဒီလေကြောင်းတိုက်ခိုက်မှုဟာအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အကြမ်းဖက်သမားတွေကိုတိုက်ထုတ်တဲ့အမေရိကန်ရဲ့ကြိုးပမ်းမှုဟာလမ်းကြောင်းမှန်ပေါ်ကိုရောက်နေတဲ့ဆိုတဲ့လက္ခဏာပဲလို့ပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်ရဲ့ NATO တပ်ဖွဲ့ရဲ့တပ်မှုကြီးဗိုလ်ချုပ်ကြီး John Nicholson ကတော့အာဖဂန်နစ္စတန်ဟာ IS အကြမ်းဖက်သမားတွေအတွက်လုံခြုံတဲ့ကွန်းခိုရာမဖြစ်စေရဘူးလို့လည်းဆိုပါတယ်။ IS တွေအမြင့်ပြတ်တဲ့အထိဆက်လက်တိုက်ထုတ်သွားမယ်လို့ဗိုလ်ချုပ်ကြီး John Nicholson ကပြောဆိုလိုက်ပါတယ်ရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့ခီးသွွာလာခွင့်တားမြစ်ထားတဲ့ထဲကအမေရိကန်ပြည်ထောင်စုမှနေထိုင်သူတွေရဲ့အဖိုးအဖွားတွေကိုကင်းလွတ်ခွင့်ပေးဖို့အမေရိကန်ခရိုင်တရားသူကြီးတဦးကဆုံးဖြတ်ခဲ့တာကိုအမေရိကန်တရားရုံးချုပ်အနေနဲ့တားဆီးပေးဖို့တရားရေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။တရားရေးဝန်ကြီးဌာနကအရေးပေါ်အယူခံကိုတောက်ကြနေမှာတင်သွင်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ခြားသောရင်းနေ့ကတော့အမေရိကန်ပြည်ထောင်စုဟဝိုင်ပြည်နယ်ဟိုနိုလူးလူးခရိုင်တရားသူကြီးဒက်ရစ်ဝါ့စန်ကမွတ်စလင်အများစုနေထိုင်ကြတဲ့အီရန်၊လီဘီးယား၊ဆိုမာလီ၊ဆူဒန်၊စီးရီးယား၊ယေမန်နိုင်ငံတွေကနေအမေရိကန်မှာရှိနေတဲ့သူတို့ရဲ့မိသားစုတွေနဲ့အတူနေထိုင်ဖို့မိသားစုတွေကပြည်ဝင်ခွင့်ဗီဇာရှောက်နိုင်တဲ့သူစီးရင်ကိုတိုးပေးခဲ့ပြီးတော့ကိုယ်အသိနဲ့ကိုယ်ဆုံးဖြတ်ကြဖို့ကိုလည်းပြောလိုက်ပါတယ်။ အမေရိကန်ပြည်ထောင်စုမှာရှိနေတဲ့သူတွေရဲ့အဖိုးအဖွားတွေမြေတွေဥလေးအတော်တူတူမနဲ့ဝန်ငွဲတွေအပါအဝင်တခြားမိသားစုဝင်တွေအပေါ်မှာအမေရိကန်အစိုးရအနေနဲ့တားမြစ်တာတွေမလုပ်ဖို့ခရိုင်တရားသူကြီးဝါဆင်ကအမိန့်ချခဲ့တာပါဒါပြင်အမေရိကန်ပြည်ထောင်စုမှာအခြေချဖို့အတွက်ဒုက္ခသည်အေဂျင်စီတွေကခွင့်ပြုပြီးသားသူတွေကိုလည်းကင်းလွတ်ခွင့်ပေးဖို့သူကအမိန့်ချမှတ်ခဲ့ပါတယ်။သမ္မတထရမ့်ရဲ့ခီးသွွာလာခွင့်အမိန့်နဲ့ပတ်သက်ပြီးတော့အမေရိကန်တရားရုံးချုပ်ကအခုနှစ်အကုန်မှာတရားသူကြီးတွေအကုန်လုံးစုံကြီးကြားနာဆုံးဖြတ်တာတွေလှုံ့ဆော်သွားဖို့ရှိပြီးဒီမတိုင်ခင်မှာတော့သမ္မတရဲ့အမိန့်ကိုတစ်စိတ်တစ်ပိုင်းလှုံ့ဆော်နိုင်တယ်ဆိုပြီးတော့အမေရိကန်တရားရုံးချုပ်ကပြီးခဲ့တဲ့ဇွန်လအကုန်ကဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ။
American ပြည်ထောင်စုမြောက်ပိုင်း Rhode Island ပြည်နယ်မှာကျင်းပနေတဲ့ American ပြည်နယ်အုပ်ချုပ်ရေးမှူးတွေရဲ့နှစ်ပတ်လည်ညီလာခံမှာကျန်းမာရေးပြည်သူစောင့်ရှောက်မှုနဲ့ NAFTA လို့ခေါ်တဲ့မြောက်အမေရိကတိုက်နိုင်ငံများအခွင့်အလို့ကုံသွယ်ရေးသဘောတူစာချုပ်စတဲ့ကိစ္စရပ်တွေကိုအာရုံစိုက်ပြီးဆွေးနွေးနေကြပါတယ်။ကနေဒါနိုင်ငံဝန်ကြီးချုပ် Justin Trudeau နဲ့အတူ American ဒုသမ္မတ Mike Pence တို့လည်းဒီညီလာခံမှာမင်ကွန်းတွေအသီးသီးပြောဆိုခဲ့ကြပါတယ်။ American နဲ့ကနေဒါနိုင်ငံကြားအရေးကြီးတဲ့ကုံသွယ်မှုဆက်ဆံရေးအတွက် NAFTA ခေါ်မြောက်အမေရိကတိုက်နိုင်ငံများခွန်လုတ်ကုံသွယ်ရေးသဘောတူစာချုပ်ကိုပြန်လည်ညှိနှိုင်းနေတဲ့အချိန်မှာအမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူးတွေအနေနဲ့နိုင်ငံရေးနည်းနဲ့ဖြန့်လန်းမလိုက်ဖို့မကြိုးစားကြပါနဲ့လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွက်ကနေဒါနိုင်ငံဟာထုတ်ကုန်အများဆုံးဝယ်ယူအားပေးတဲ့နိုင်ငံဖြစ်တယ်လို့အကောင်းဆုံးဖောက်သည်လည်းဖြစ်တယ်လို့ပြောဆိုပါတယ်။တရုတ်၊ဂျပန်နဲ့ဗြိတိန်နိုင်ငံသုံးခုပေါင်းကနေအမေရိကန်ကုန်ပစ္စည်းဝယ်ယူတဲ့ပမာဏထက်တောင်ကနေဒါနိုင်ငံကပိုမိုဝယ်ယူအားပေးနေတာဖြစ်တယ်လို့လဲဆိုပါရယ်ကနေဒါရဲ့ပြည်ပပုတ်ကုန်85ရာခိုင်နှုန်းနဲ့ရေနံ68ရာခိုင်နှုန်းဟာအမေရိကန်ပြည်ထောင်စုကိုတင်ပို့နေတာဖြစ်တယ်လို့လဲပြောပါရယ်ဒီညီလာခံအတွင်းကနေဒါဝန်ကြီးချုပ်ကကင်တက်ကီ၊ဝစ်စကွန်ဆင်၊ရော့ဒ်အိုင်လန်နဲ့အိုင်အိုဝါပြည်နယ်ကအုပ်ချုပ်ရေးမှုတွေအပါအဝင်တခြားအုပ်ချုပ်ရေးမှုတွေနဲ့ပါတီးခြားတွေ့ဆုံဆွေးနွေးခဲ့ပါရယ် NAFTA အခွန်လုတ်ကုန်သွယ်ရေးသဘောတူစာချုပ်ဟာအမေရိကန်ကုမ္ပဏီတွေနဲ့အလုပ်သမားတွေအတွက်အကျိုးမရှိတဲ့အတွက်ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့နဲ့ပြန်လည်ညှိနှိုင်းပေးမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကတိပြုထားပါတယ်ရှင
်။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိလိုင်းဒိုမီတာ 19 kHz 16683ရလိုင်းဒိုမီတာ 19 kHz 15565လိုင်းဒိုမီတာ 25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ဒီကနေ့စနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လင်းပေးနေပါတယ်။တူရကီနိုင်ငံမှာမောင်မြင်တဲ့အာဏာသိမ်းမှုတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဒီကနေ့စနေနေ့မှာကျင်းပခဲ့ကြပါတယ်။ဒီချိန်ကစပြီးအဲ့ဒီအချိန်ကစပြီးတော့တူရကီသမ္မတရေဂျက်တိုင်အာရိုဝန်ဟာအာဏာသိမ်းမှုကိုထောက်ခံခဲ့တဲ့သူအစိုးရဝန်တန်းတသိန်းထက်မနည်းကိုအလောက်ကနေထုတ်ပယ်ခဲ့ပါတယ်။ဒါပြင်အစိုးရကနောက်ထပ်လူ9000ကိုလည်းဖမ်းဆီးခဲ့ပါတယ်။တူရကီအာဏာပိုင်တွေကတော့ဒီကနေ့ဇူလိုင်လ15ရက်နေ့ကိုဒီမိုကရေစီနဲ့စီးလုံးညီညွတ်မှုနေ့လို့သတ်မှတ်ပြီးတော့နိုင်ငံတော်အားလည်းရဲ့အဖြစ်ကြေညာခဲ့ပါတယ်။အတိုက်ခံတွေကတော့အာရိုဝန်အစိုးရဟာအာဏာရှင်စနစ်ကိုဥတီနေပြီလို့ပြောလိုက်ပြီးဒီချိန်ထဲမှာပဲတူရကီသမ္မတအာရိုဝန်ကတော့အာဏာရအစိုးရကိုလုံခြုံရေးရချင်းချောက်လာနေတာတွေကိုတားဆီးနိုင်ဖို့နှိမ့်နှင်းမှုတွေဒီခါပါခင်ဗျာအာဏာရအစိုးရကိုလုံခြုံရေးရချင်းချောက်လာနေတာတွေကိုတားဆီးနိုင်ဖို့နှိမ့်နှင်းမှုတွေလုပ်ဖို့လိုအပ်တယ်လို့ပြောလိုက်ပါတယ်အဲ့ဒီအာဏာသိမ်းမှုကိုအမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်နှစ်ခုကြာတောရောက်နေထိုင်နေတဲ့ဘာသာရေးဆရာဖတ်တူလာကူလန်းကဦးဆောင်ခဲ့တာဖြစ်တယ်လို့လည်းသမ္မတအာရိုဝန်ကပြောကြပါတယ်ကူလန်းကတော့သူ့အနေနဲ့ဒီကိစ္စမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့ညွှန်ဆိုခဲ့ပါတယ်ခင်ဗျာ
IS အကြမ်းဖက်သမားတွေထိန်းချုပ်မှုအောက်ကနေအီရန်နိုင်ငံမိုဆူးမြို့လွတ်မြောက်လာတာဟာအီရန်နိုင်ငံအတွက်လည်းအောင်ပွဲခံတာဖြစ်ပါတယ်လို့အီရန်နိုင်ငံအုပ်ဆောင်ရဲ့အကြီးအကဲပေးပုဂ္ဂိုလ်တဦးကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံကမိုဆူးမြို့ IS အကြမ်းဖက်သမားတွေဘက်ကနေလက်ထဲလက်ကနေလွတ်မြောက်လာတာဟာအီရန်အတွက်ကောအီရန်အတွက်ပါအောင်ပွဲခံလိုက်တာဖြစ်တယ်လို့အီရန်နိုင်ငံအုပ်ဆောင်အလီခါမေနီရဲ့အကြံပေးပုဂ္ဂိုလ်အလီအက်ဘာဗလီယတီကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ American Harvard Tech သူရဲ့နိုင်ငံရေးသိပ္ပံသုတေသီမာဂျစ်ရာဖီဇာဒေးကတော့အီရတ်တပ်ဖွဲ့တွေရဲ့အောင်ပွဲဟာရှီအာတွေစိုးမိုးတဲ့အီရန်ရဲ့ပြိုင်ဘက်ဆွန်ရှီအာတွေစိုးမိုးတဲ့အီရန်နဲ့ပြိုင်ဘက်ဆွန်နီစိုးမိုးတဲ့ဆော်ဒီအရေဗျနိုင်ငံလိုနိုင်ငံတွေအကြားအင်အားချိန်ခွင်ရှာညှိဖို့အထောက်အကူဖြစ်စေတယ်လို့သုံးသပ်လိုက်ပါတယ်။အီရန်နဲ့ပြိုင်ဘက်ဆော်ဒီအရေဗျနိုင်ငံကြားတင်းမာမှုဟာအခုသတင်းပတ်တွေအတွင်းမှာပိုပြီးတိုးလာနေပါတယ်။ပင်လယ်ခွေကကာတာနိုင်ငံဟာအီရန်နဲ့ဆက်တွင်နေတယ်လို့တန်တရားရှိတဲ့အကြမ်းဖက်သမားတွေကိုပံ့ပိုးပေးနေတယ်ဆိုပြီးဆော်ဒီဥဆောင်တဲ့တခြားအိန္ဒိယပင်လယ်ခွေနိုင်ငံတွေကအဆက်အသွယ်ဖြတ်တောက်ပြီးပိတ်ဆို့တန်းခတ်ထားတဲ့အတွက်တင်းမာမှုတိုးနေတာဖြစ်ပါတယ်ရှင်။
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာနောက်ဆုံးကျင်းပတဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲဟာတောက်ကြာနေညကပြီးဆုံးသွားခဲ့ပြီဖြစ်ပြီးတော့တိုးတက်မှုတစ်စုံတရာရခဲ့ပေမဲ့ကြီးမားတဲ့သဘောတူညီချက်တော့မရခဲ့ဘူးလို့ကုလသမဂ္ဂရဲ့ဆီးရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်စတက်ဖန်ဒဲမက်စတိုရာကပြောလိုက်ပါတယ်ဆီးဝေးပြီးသတင်းတော့တွေကိုပြောကြတာမှာတော့ကျွန်တော်တို့မျှော်လင့်ထားသလိုပဲတိုးတက်မှုတွေရှိခဲ့ပြီးသဘောတူညီမှုမရခဲ့ပေမဲ့ဆီးဝေးကနေထွက်သွားတဲ့သူလည်းမရှိပဲအနည်းငယ်တော့တိုးတက်မှုရှိခဲ့တယ်လို့သူကပြောပါတယ်ခင်ဗျာ
ကျန်းမာရေးနေ့ကကွဲလွန်ခဲ့တဲ့တရုတ်နိုဘယ်ညဉ့်ညံ့ရေးဆုရှင်လျူရှာဘိုရဲ့ကျဉ်းချန်တဲ့ရုပ်အလောင်းကိုဒီကနေ့မီးသင်းကြိုလိုက်ပါပြီ။အကျဉ်းချနေတဲ့လျူရှာဘိုဟာအသည်းရောဂါ၊ကင်ဆာရောဂါခံစားခဲ့ရပြီးသူ့မိသားစုကပြည်ပမှာဆေးကုသခွင့်တောင်းခံခဲ့ပေမဲ့လို့လည်းအာဏာပိုင်တွေကခွင့်မပြုခဲ့ပါဘူးရှင
်။နောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့ဒေါကင်ဆိုဝင်းတို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာသတင်းလောကနဲ့အရင်စားပါမယ်ရှင်။ရှမ်းပြည်နယ်ကိုတော်ရောက်ခဲ့တဲ့ဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယန်ဟီလီဟာရှမ်းပြည်နယ်တွင်းကလာရှိုးအကျင်းတောင်ကိုတွားခဲ့ပြီးဖမ်းဆီးခံအကျဉ်းသားတချို့ကိုတွေ့ဆုံခဲ့တယ်လို့စစ်ရေးပြပခတွေနဲ့တင်းမာနေစေရှမ်းပြည်နယ်တွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့လေ့လာခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရန်ကုန်ရုံးပြောခွင့်ရကပြောပါတယ်ဒီကနေ့မနက်ပိုင်းရှမ်းပြည်နယ်လာရှိုးမြို့မှာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ရှမ်းလူ့အခွင့်အရေးလှုပ်ရှားသူတွေလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်။ကုလကိုယ်စားလှယ်စီကိုရှမ်းပြည်နယ်အတွင်းကလူ့အခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုတင်ပြနိုင်တဲ့အပေါ်တက်ကြွလှုပ်ရှားသူတွေဘက်ကဘယ်လိုမျှော်လင့်ချက်ရှိပါသလဲ။အသေးစိတ်ကိုတော့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုလာရောက်စုံစမ်းမှုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယန်ဟီလီဟာအခုဆိုရင်တော့ရှမ်းပြည်နယ်ခီးစဉ်ကနေတဆင့်ရန်ကုန်မြို့ကိုဒီညနေခင်းမှာပဲပြန်လည်ဆက်ရောက်သွားပြီဖြစ်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယန်ဟီလီရဲ့ရှမ်းပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂမြန်မာနိုင်ငံရဲ့ရန်ကုန်ရုံးပြောခွင့်ရဦးဝေဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကိုမနေ့ကတော့တချို့ဒီအဲဒီရှိတဲ့အရက်ဖက်အဖွဲ့ကိုဒီရှမ်းအဖွဲ့ကြီးနဲ့တော့တွေ့တယ်နော်ဟုတ်ကဲ့နော်မနေ့ကတော့လမ်းရှုပ်ထောင်သွားတယ်သွားပြီးတော့ဒါအဲ့ဒီမှာအကျဉ်းသားနှစ်ယောက်နဲ့တွေ့ပါတယ်ဟုတ်ကဲ့မနေ့ကအဲ့ဒီကလည်းအရက်ဖက်အဖွဲ့ကြီးတချို့တွေတော့နော်တွေ့ကြပါတယ်ဟုတ်ကဲ့အခုရန်ကုန်ပြန်ရောက်လာပါပြီခင်ဗျဟုတ်ကဲ့
ဟုတ်ကဲ့နောက်ထပ်ခီးစဉ်ကဘာတွေများရှိပါလဲအင်ကဲဟုတ
်အဲရှိပါသေးတယ်ပြင်ကြံပါသေးတယ်နောက်နေပြီးတော့လည်းကြံပါသေးတယ
်ဟုတ်ကဲ့ကချင်ပြည်နယ်ဘက်ကသွားဖို့ရှိပါလားရှင
်မရှိဘူး
အဓိကတော့ကရင်ပြည်နယ်နဲ့နေပြည်တော်နဲ့ဆက်သွားမှာပေါ့နော်အင်ကဲဟုတ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့
ဒီကနေ့ဇူလိုင်လ15ရက်နေ့စနေနေ့မနက်ပိုင်းမှာတော့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယန်ဟီလီနဲ့ရှမ်းပြည်နယ်အတွင်းမှာရှိတဲ့လူ့ခွင့်ရေးနဲ့စစ်ပြေးဒုက္ခသည်အရေးလှုပ်ရှားသူတွေတွေ့ဆုံခဲ့ကြပါတယ်ဒီရှမ်းလူငယ်ကွန်ရက်ကကိုယ်စားလှယ်တွေလည်းရှမ်းပြည်နယ်လာရှိုးမြို့မှာတွေ့ဆုံခွင့်ရခဲ့ပါတယ်ရှမ်းပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေစစ်ပြေးစစ်ဆောင်ဒုက္ခသည်တွေတွေ့ကြုံနေရတဲ့အခက်အခဲတွေလူ့ခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေအပါအဝင်သဘာဝတရားစတာတူးဖော်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အဓိကထားတင်ပြခဲ့ကြတယ်လို့ဆိုပါတယ်ကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်မစ်ဆီယန်ဟီလီကိုသူတို့တင်ပြခဲ့တဲ့အကြောင်းအရာတွေကိုတော့ကိုတိုင်တွေ့ဆုံခွင့်ရခဲ့တဲ့ရှမ်းလူငယ်ကိုရက်ကကိုဆိုင်တော်ဆိုင်ကအခုလိုပြောပြပါတယ
်ဟုတ်ကဲ့မနေ့က9နိုင်နဲ့10နိုင်ကျွန်တော်တို့တွေ့ခွင့်ရပါတယ်ခင်ဗျဟိုကိုရန်ဟီလ်ဟိုတယ်မှာတွေ့တယ်ခင်ဗျကျွန်တော်တို့ရှမ်းလူငယ်ကိုရက်အနေနဲ့5ဦးတက်တွေ့တယ်ခင်ဗျလူငယ်ကိုရက်ရဲ့စီစီနှစ်ယောက်ရဲ့အတိုင်းပင်ခံတဲ့ကတယောက်ပါတယ်ပြီးတော့နတ်မတူစိပေးဆောင်ကဟိုကူညီနေတဲ့အကူတယောက်ပါမယ်ပြီးတော့ကျန်းလူငယ်အစည်းယုံကတယောက်ပါတယ်၅ယောက်ဟုတ်အဲကျွန်တော်တို့အနေနဲ့ဆွေးနွေးဖြစ်တာကအခုလက်တလောဖြစ်နေတဲ့ဟိုနတ်မတူဘက်ကတိုက်ပွဲကိစ္စဟိုတိုက်ပွဲရဲ့ landmine ကိစ္စရဲ့ပါမယ်အဲဒီတိုက်ပွဲကြားထဲမှာအပြည်သူလူထုတွေခံစားရတဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေရှိမယ်အဲနောက်ပြီးတော့ကျွန်တော်တို့အကြောင်းမိတွေးကိစ္စတွေပါမယ်ဟိုပုံဘက်ကပင်ဘက်ဓမ္မစယုံကိစ္စတို့ပါတော့ပါမယ်ဗျ
မစ်ဆီယန်ဟီလီအနေနဲ့ရှမ်းပြည်နယ်တွင်ကစစ်ပြေးဒုက္ခသည်စခန်းတွေအထိတွားရောက်လေ့လာခြင်းပေမဲ့လုံခြုံရေးအရအာဏာပိုင်တွေဘက်ကခွင့်မပြုခဲ့တဲ့အတွက်သူ့အနေနဲ့တွားရောက်နိုင်ခြင်းမရှိဘူးလို့မစ်ဆီယန်ဟီလီဘက်ကပြောဆိုခဲ့တဲ့အကြောင်းရှမ်းလူငယ်ကွန်ရက်ကကိုဆိုင်တော်ဆိုင်ကပြောပါတယ
်အထူးရစီခွင့်တောင်းတယ်အစိုးရကခွင့်မပြုဆိုအရင်ထွက်လာတဲ့အခါကျတော့ကျွန်တော်တို့လည်းတိုက်တွန်းတာတော့တိုက်တွန်းတယ်သွားတင့်တာတော့ဟိုသွားတင့်တယ်လို့တော့ပြောပါတယ်အဲ့မဲ့သူကနိုင်ငံတော်ခုနေခွင့်ပြုချက်မရတော့သွားလို့မရလို့သူပြောလို့သူကတော့သူကဒီတာကောက်တာပဲရှိမယ်လို့ကျွန်တော်တို့ထင်တယ်အဲကြောင့်နောက်ပိုင်းသူရနေအပြန်ခီးစင်မှာသူ report တင်ဖို့ပဲမြန်မာနိုင်ငံမှာကျွန်တော်တို့ကတော့ဟို တည်ခြင်းတဲ့အချက်တွေကိုပဲမေးခွန်းထုတ်သွားတာလည်းများပါတယ
်။ရှမ်းပြည်နယ်ကိုမနှစ်တုန်းကမေဆန်ဟီလီရောက်ခဲ့တဲ့အချိန်တုန်းကရှမ်းပြည်နယ်တွင်ကလူခွင့်ရေးအခြေအနေတွေကိုသူတို့တင်ပြခဲ့တယ်လို့ဒီတစ်ချိန်မှာလည်းထပ်ပြီးတင်ပြခဲ့ပေမဲ့လူခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုသူမအနေနဲ့ထိရောက်အောင်ဆောင်ရွက်ပေးနိုင်မှာမလားဆိုတဲ့စိုးရိမ်မှုကတော့ရှိတယ်လို့ကိုဆိုင်တော်ဆိုင်ကပြောပါတယ
်။ဟုတ်ပါ့မနှစ်ကတစ်ချိန်ကျွန်တော်တို့လည်းတွေ့တယ်ဒီနှစ်သူရအချိန်ပေါ့နော်ကျွန်တော်တို့နှစ်ချိန်ရှိပြီပထမတစ်ချိန်ပေတုံးကလည်းကျွန်တော်တို့တင်ပြတင်တဲ့အချက်နဲ့ကျွန်တော်တို့တော်တော်များများတင်ပြတယ်ဒါပေမဲ့ပြည်ပြည်တုံးပြန်မှုမရှိတလို့လို့ပဲကျွန်တော်တို့ဟိုတတိထားမိတယ်လေဆိုတော့မနစ်ကလည်းဒီလိုဆိုတော့ဒီနှစ်ကဟိုမနစ်ကထက်အချိန်တွေကပိုပြီးတော့ဟိုကြမ်းတမ်းတဲ့အနေထားမှာရှိတယ်လို့ကျွန်တော်တို့မြင်တယ်ဟိုအများကြီးတော့ကျွန်တော်တို့ကျွန်တော်လင်းလို့မရနိုင်လို့ထင်တယ်
ကုလသမဂ္ဂလူခွေအထုကိုယ်စားလှယ်မေဆန်ဟီလီဟာဇူလိုင်10ရက်နေ့ကနေဇူလိုင်လ22ရက်နေ့အထိ12ရက်တာကြာမြင့်မဲ့သူမရဲ့6ချိန်မြောက်မြန်မာပြည်ခီးစဉ်ကိုတော့ဇူလိုင်လ10ရက်နေ့တနင်္လာနေ့ကစတင်ခဲ့တာပါသူ့ရဲ့6ချိန်မြောက်မြန်မာပြည်ခီးစဉ်တွင်မှာရန်ကုန်တိုင်းပါဝင်ရခိုင်ပြည်နယ်ကဒုက္ခသည်စခန်းနေဘူးတီတောင်အကျဉ်းတော်တွေကိုတွားရောက်လေ့လာခဲ့ပြီးတော့အခုဒီရှမ်းပြည်နယ်ခီးစဉ်အပြီးမှာတော့ကရင်ပြည်နယ်နဲ့နေပြည်တော်ကိုတွားရောက်ဖို့ရှိတယ်လို့သိရပါတယ်သူ့ရဲ့ဒီခီးစဉ်အပြီးမှာတော့တနင်္လာရှင်လင်းပွဲကျင်းပဖို့ရှိပြီးတော့ဒီခီးစဉ်ကနေအပြန်မြန်မာပြည်တွင်းမှာသူစုံစမ်းလေ့လာတွေ့ရှိခဲ့သမျှလူခွေအခြေအနေနဲ့ပတ်သက်လို့သူ့ရဲ့တွေ့ရှိချက်တွေကိုလာမယ့်အောက်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြသွားဖို့ရှိပါတယ်ရှင်
။မဆုမွန်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့နိုင်ငံခြားသတင်းဌာနကသတင်းတောင်တွေရခိုင်ပြည်နယ်တွင်းသွားရောက်လေ့လာတဲ့ဒီကနေ့တွေ့ရှိချက်အခြေအနေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုသိရှိနိုင်ဖို့အတွက်နိုင်ငံခြားသတင်းဌာနတွေကသတင်းတောင်တွေဟာဒီကနေ့မှာတော့မောင်တော်မြို့ရဲ့မြောက်ဘက်ဒေသကိုသွားရောက်လေ့လာခဲ့ပြီးအဲ့ဒီမှာရှိတဲ့ရွာသားတွေနဲ့တွေ့ဆုံမင်းမြန်ခွင့်ရခဲ့ကြပါတယ်။ဒါပေမဲ့ငကူကစီစဉ်ထားတဲ့နေရာတချို့ကိုတော့သွားရောက်ခွင့်မရခဲ့ပါဘူး။သတင်းတောင်တွေအနေနဲ့ဘသူတွေနဲ့တွေ့ခွင့်ရပြီးဘာတွေကိုမြင်းမြင်းခွင့်ရတယ်လဲဆိုတာနဲ့ပတ်သက်လို့အဲ့ဒီကိုကိုယ်တိုင်သွားရောက်နေတဲ့ VOA မြန်မာပိုင်းဝိုင်းတော်သူဒေါက်ခင်မြို့တက်ကိုဆက်သွယ်မင်းမြန်ရမှာသူကအခုလိုစပြီးပြောပြပါဗါး
။ဒီကနေ့စနေနေ့မှာမောင်တော်ရဲ့မြောက်ဖက်ကိုသွားပါတယ်။စတော့အစီအစဉ်လည်းမပါပါဘူး။ဒါပေမဲ့လို့သတင်းတောက်တွေကတောင်းဆိုတာပေါ့နော်။ဘာကြောင့်တောင်းဆိုလဲဆိုတော့အိမ်ကြောင်ကောင်းဆောင်လို့ဒါကြီးစားလို့ရေစဲချောင်းကောက်ဆောင်လို့အဲ့ဒီနေရာတွေမှာလူခွင့်ချုပ်ပေါင်းနေတာဖြစ်တယ်လို့ပြောတယ်။အဲ့ဒါနဲ့အဲ့ဒီနေရာကြီးကျယ်တယ်လို့ပြောတော့သူအစီအစဉ်ပေးပါတယ်။အဲ့တော့လာမိုးရင်းနဲ့ဖြစ်နေတဲ့နေရာလေးတော့ချမ်းပါလမ်းဆိုးဆိုးနဲ့ကားပေါက်တဲ့ဒီပေါ်လေးရောက်ပြီးတော့ဆက်လမ်းလျှောက်တော့တယ်ကျားကောင်းတော်ရောက်တဲ့ခါကျတော့သူအဆောင်လေးဒီကလည်းကျားဆောင်ဆက်ပြပါလို့လမ်းထဲအဆောင်လိုက်ပြီးအဆောင်မလိုက်ပါနဲ့လို့ပြောတော့သူအကုန်လုံးအဲ့ဒီရောရဲ့ပြန်တဲ့ဟိုးဟိုးရောရဲ့မဝင်ဘောနော်ဟောပြန်လာမှသူတို့ဆောင်နေပြီးပါတယ်ကျားဆောင်ဆက်ပြောပြီးအဆိုးကတာဝန်ရှိရပြီးတော့နော်ကျမလိုက်ပါဘူး။အဲလွန်းလွန်းလပ်မီးခွန်းလည်းရခဲ့ပါလေ
။ကြားကောင်းတောင်ကိုရောက်တော့အဲ့ဒီမှာဗားတွေတွေ့ခဲ့ရလဲပြီးတော့ဘသူတွေနဲ့တွေ့ဆုံမင်းမြန်ခွင့်ရလဲဆိုတော့အခြေအနေလေးကိုပြောပြပေးပါဦးရှင်
။အဲ့ဒီကြားကောင်းတောင်ကဘာဖြစ်တာလဲဆိုတော့ဒီတရင်မူတရဟိုခဏနဲ့ချောင်းပစ်ခံရပြီးတော့ဒီတရင်မူကဟိုလေခွင့်လည်းမှာပေါ့နော်။အဲ့ဒီကတေသွားရတယ်လေသူတို့ပြပါလေလေခွင့်လည်းမှာတေသွားတယ်။တေသွားပြီးတော့နောက်ပိုင်းမှာသူကဒါလေငန်းနဲ့ပွားနေပြီးတော့လိုက်ရှာပါလေလိုက်ရှာတော့တောင်ပေါ်နေဖြစ်တယ်လို့ပြောပြီးအဲ့ပတ်ဝန်းကျင်ရွာတဲ့အကောင်ဆုံးကိုပိုက်ဆိတ်လိုက်ရှာပါလေရှာတဲ့အဲ့မှာလူခွေချိုးဖောက်မှုတွေဖြစ်တယ်ဗျဆိုတော့ရွာထဲကိုဝင်ပြီးတော့မေးတယ်မေးရတာပေါ့အော်တော်များများပြောကြတယ်တစ်ယောက်ကလည်းညီမ၄ယောက်ရှိတယ်သူတို့ကဆက်ဆက်ကဟိုနိုင်ရင်းနဲ့ထွက်ပြီးတော့အော်ဘာကြောင့်ဆက်ပြေးတာလဲဆိုပြီးတော့ဖမ်းပြီးတော့မေးပြီးတော့နောက်ထပ်ကတော့ဟိုဆက်ဖြစ်တယ်ပေါ့နော်တက်ပြီးတော့အိမ်မှာမရှိလို့ပြလိုက်တယ်ပြောပါတယ်ပြီးတော့မှဟိုအလောင်းကိုအိမ်ထဲမှာစားမကမ်းပါဖြစ်ထားတယ်လေစောင်းတော့လို့မင်းရဲ့ခါမှာခြေကားလည်းဟိုဘာသာစကားနားမလဲလို့လားမင်းရတယ်လေတော်တော်တော့ဖြစ်တယ်ကျွန်တော်သူတို့ပြောတယ်ပေါ့နော်ပထမပြောတော့ကသူအဖေကဒီမျိုးနဲ့ဆိုရွာသားလည်းနေတယ်နောက်ဘာတူမဟုတ်လဲဆိုသတိရနေတယ်နောက်ဘာတူမျိုးလဲဆိုဖြစ်တတ်ကြဖြစ်တယ်လို့ဆိုသူအမေကတော့အဲ့တော့ဆိုင်လာတော့ဆင်းရဲတော့အဲ့ဒီအတွက်လည်းငယ်မှုနဲ့ဖန်ထားတယ်ပြောပါအဲ့ဒီခုနလလောက်ရှိအဲ့ဒီအမှုတစ်ခုပေါ့လေနောက်အမှုတစ်ခုကတော့ပါတယ်ဆိုတော့သူတို့နယ်မြေရှင်းနေတဲ့နောက်တနေ့ရေးစဲချောင်းပေါ်ဆိုတာသူတို့ရောလုံးရွှေခံနေကြရောပါအဲ့ရောပဲဟိုအမျိုးသမီးကြောက်ကြလာပါတယ်သူတို့ပထမတော့အဲ့ဒီရောအတိသွားဖို့ပါတယ်အချိန်ကြီးလည်းမပေးနိုင်ဘူးသူတို့ကိုယ်တိုင်လည်းရောက်လာတော့မေးလို့ရပါသူတို့ကလည်းကြွားနေတော့သတင်းကြတော့သူတို့ရောက်လာတယ်တော်တော်များများလာကြတယ်လာပြီးတော့ အဲ့မှာအမျိုးသမီးဆက်ကပ်ကြတာသူတားပေါ့နော်အသက်ဆက်သွေးနေတဲ့ရှိတယ်အဲတောင်းရလို့ဆိုတော့ခံတော့ရပေါ့နော်ခံတော့ပြီးအခုဘူးကြီးအောင်မှချုပ်ထားတယ်ပေါ့နော်အခုအဲ့ဒါသူကသူတားပြန်တွေ့ကြတယ်ပေါ့နော်အဲ့ဒါဟိုပြီးတော့သူပြောပါလေနောက်တစ်ယောက်ကကျတော့အဲ့ဒီ26ခွာဆောင်ပါပဲကျောင်းဆရာတယောက်ပါဘာသာပြန်မလို့ပဲသူကိုယ်တိုင်အင်္ဂလိပ်လိုပဲပြောတယ်ပေါ့နော်ဒီကျောင်းဆရာကျတော့သူပြောတာဟာသူတို့ကျော် MG အကောင်က300 500လောက်ပြီးမြှို့သွားတယ်ပေါ့နော်ဒါကြမ်းတမ်းမရှိအောင်ဟုတ်ပေါ့ဆီချီပြီးတော့ဘွားလူတွေခန္ဓာရှိရာဖြစ်ကြတာဘွားလူတွေကြောက်ရွံ့နေတဲ့အကြောင်းကိုပြောပါတယ်လာပြီးတော့မင်းရဲ့လူကိုမေးကြည့်ပါလေအခုလိုပြောတော့ဘာမချောက်ဘူးလားအခုသတင်းတော့ကြည့်ရတော့အခုကအခုလုံးမမချောက်တော့ဆိုတော့မချောက်ဘူးလို့ဖြေရလို့ဖြေပါတယ်မချောက်တယ်လို့ဖြေလို့ဖြေပါတယ
်အခုစစ်တွေဘက်ကိုပြန်နေပြီဆိုတော့မနေ့ပြန်မရောဘသူတွေနဲ့တွေ့ဖို့ပြီးတော့ဘယ်နေရာတွေကိုသွားဖို့စီစဉ်ထားတာတွေရှိလဲရှင
်အခုအငူမော်ရောက်ပါတော့မယ်ဒီမင်းတောင်လဲဆုံးတော့တယ်ဒီအငူမော်ရောက်တယ်နော်ဒီအငူမော်ကအငူမော်ဆက်လေးနဲ့စစ်တွေသွားပါကနေပိုင်းဆိုလို့ရှိရင်ဒီကဒေတာဆိုင်ရာနဲ့စစ်သွားတယ်။ဒီကဘယ်လိုကြောက်ကြတာလဲ။သူဝယ်ရှိရတော့မသိဘူး။အရှိရင်အားလုံးကလက်ဖက်ပါပဲတွေ့ပါ့။စစတဲ့စခန်းကိုလည်းရှိလို့ဒီလိုရှိထားတာရှိပါတယ်။
ရခိုင်ပြည်နယ်ကိုရောက်နေတဲ့ VOA မြန်မာပိုင်းဝိုင်းတော်သူဒေါက်ခင်မျိုးသက်ကပြောပြသွားတာပါဒါအပြင်ဒီကနေ့စနေနေ့မှာနိုင်ငံသားသတင်းတောက်တွေတွားရောက်ဖို့အစီအစဉ်ထားတဲ့နေရာတချို့တွားရောက်ခဲ့ခွင့်မရှိတဲ့အကြောင်းနဲ့သူကပြောပြပါတယ်။ငကိုသွားဖို့စီစဉ်ထားတဲ့နေရာတွေကတော့အလက်တန်ကျောင်းနဲ့ဒီကန်းချေဘက်ကငါးဖန်းလုပ်ငန်းအခြေအနေတွေကိုတွားရောက်လည်လာဖို့ပါဝင်ပါတယ်။ဒါပေမဲ့အချိန်မရှိလို့မသွားလိုက်ရတာရဲ့ပြီးတော့သွားမယ့်နေရာတွေမှာရှိတဲ့ဒီပြောင်ပိုက်ရွာမှာဘုံပေါက်တယ်လို့သူတို့ကကြားတယ်ဒီကြီးကန်းပြင်းနေကြဆောင်တပ်ဖွဲ့ရဲ့အတီးပြုချက်အရကတော့လက်လုံဘုံပေါက်ပြီးလူ၃ယောက်သေတယ်လို့ပြောပါတယ်ရှင်။အခုဒီဆက်လက်ပြီးတော့မကြခင်မှာထုတ်လွှင့်မဲ့ဒါရိုက်လေးလိုက်ဆွေးနွေးကန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံမှာအစိုးရဝန်ထမ်းလိုလူသိများတဲ့နိုင်ငံဝန်ထမ်းတွေပြည်ပြောင်းလဲရေးအတွက်အချစ်ပြတ်ချစားမှုတွေဗဟုချုပ်ကိုင်မှုတွေလျှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးဖို့အစိုးရကပြင်ဆင်နေပါတယ်။အစိုးရရန်နေရာမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3-1-999လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စီးရီးကတိုက်ရိုက်နေတဲ့အစီအစဉ်ကပြန်ပါလာရှင်။
မကြခင်ထုတ်လွှင့်မဲ့တရားရိုက်လေးလိုင်းဆွေးနွေးကံမှာပါဝင်ဆွေးနွေးကြဖို့ထမ်းမှန်ဖိတ်ခေါ်ပြစေရှင်အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာဘက်ကိုဆက်ပါမယ်နိုင်ငံတကာကအာဏာရှင်အစိုးရတွေပေါ်ပိတ်ဆို့ဒဏ်ခအရေးယူတဲ့မူဝါဒတွေဟာအမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကြားပူးပေါင်းဆောင်ရွက်မှုအားနည်းတဲ့အတွက်ထိရောက်မှုမရှိတဲ့အန္တရာယ်မျိုးကြုံရနိုင်တယ်လို့ပြည်ထောင်နိုင်ငံကစမ်းစစ်လေ့လာသူတွေရဲ့နောက်ဆုံးအစီရင်ခံစာကတတိပေးလိုက်ပါတယ် Royal United Services Institute ရဲ့အစီရင်ခံစာအကြောင်း VOA သတင်းတော် Henry Richway ရဲ့သတင်းဆောင်ပါကိုကိုအောင်လုံးကတင်ပြပေးပါလိမ့်မယ်ရှင
်မချရင်းငင်းကတိုက်ချင်းဖြစ်ပထိန်တက်မစ်ဆိုင်းတုံးစမ်းသပ်မှုကြောင့်မြောက်ကိုရီးယားပေါ်ဓာတ်ကတ်မှုအသစ်တွေနဲ့ PRP တုံ့ပြန်မှုအမေရိကန်မှာတိုက်တွန်းတဲ့နေထွက်ပေါ်လာနေပါတယ်ဓာတ်ကတ်မှုတွေမှာမြောက်ကိုရီးယားဆိုရအတွက်စီးပွားရေးအသက်ဆက်ပေးနေတယ်လို့အမေရိကန်ကယုံကြည်ထားတဲ့နိုင်ငံခြားကုမ္ပဏီတွေကိုပါထက်သွင်းဖို့လဲဒီမိုကရက်တစ်ပါတီထက်လွတ်တော်အမတ်ခရစ်ဗန်ဟော်လန်တို့လိုနိုင်ငံရေးသမားတွေတိုက်တွန်းနေကြတာပ
ါ We intend to present these firms with a clear choice you can do business with usor you can do business with North Korea.
ဒီကုမ္ပဏီတွေနဲ့တခုကိုပြပြသားရွေးချယ်ဖို့ပြောဆိုမှာဖြစ်တယ်လို့အမေရိကန်နဲ့စီးပွားရေးလုပ်မလားမြောက်ကိုရီးယားနဲ့လုပ်မလားနှစ်ဖက်စလုံးနဲ့ပြိုင်နဲ့လုပ်တာမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းပြောဆိုသွားခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်ဥရောပသမဂ္ဂ EU နဲ့ကုလသမဂ္ဂတို့ကတရားစီချမှတ်ကျင့်သုံးနေတဲ့နိုင်ငံတကာရေးယူတန်ခတ်မှုတွေကမြောက်ကိုရီးယားအတွက်တိုက်ပြီးထိရောက်မှုမရှိလောက်ဘူးလို့ဗြိတိန်နိုင်ငံ Royal United Services Institute ရဲ့အစီရင်ခံစာပြုစုသူ Emil Dar ကပြောပါတယ်
It relies on a complex network of overseas front companies, shell companies, agents that are acting on behalf of the North Korean regime.
North Korea ဆိုရကိုစားကျိုးဆောင်ပေးနေတဲ့အမေရိကန်ကုမ္ပဏီတွေနဲ့ပြည်ပကရှုပ်ထွေးလာတဲ့ကွန်ရက်ပေါ်မှာအားထားနေတဲ့အတွက်ဒဏ်ခတ်မှုစီးရင်တွေမှာပါတဲ့သူတွေကိုအေးအေးယူဖို့ဆိုတာကတော့တိတ်တော့မလွယ်ပါဘူး
P5 plus 1 လို့ခေါ်တဲ့ American, Britain, ပြင်သစ်တရုတ်ရုရှားနဲ့ဂျာမနီတို့ကယူရိုနိုင်ငံနဲ့လုံခဲ့တဲ့နှစ်နှစ်တုန်းကသဘောတူညီချက်တည်းရဲ့ရရှိခဲ့တာလို့ပူးပေါင်းဆောင်ရွက်မှုတွေကြောင့်ထိရောက်မှုရှိခဲ့တဲ့နမူနာကောင်းတွေရှိနေတာကိုလည်းထောက်ပြခဲ့တာပါ။သဘောတူညီချက်အရ American နဲ့ EU တို့ကတခတ်မှုတချို့ကိုဖယ်ရှားပေးပြီးအပြန်အလှန်အနေနဲ့ယူရိုကနျူကလ িয়ার စီစဉ်တွေကိုလျှော့ချခဲ့တာပါ။ယူကရိန်းနိုင်ငံရှေ့ပိုင်းကခရိုင်းမီးယားဒေသကိုရုရှားကအင်အားသုံးသိမ်းပိုက်ခဲ့ပြီးနောက်မှာလဲရုရှားနိုင်ငံကလူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုအမေရိကန်နဲ့ဥရောပတို့ကပိတ်ဆို့တံခတ်အရေးယူခဲ့ပါတယ်။ဒါပေမဲ့လည်း EU ရဲ့သဘောတဘာဝအရတံခတ်မှုတွေကိုမကြာခဏရှောင်တိန်လို့ရနေတယ်လို့လဲသူတေသီတားကထောက်ပြပါတယ်
။ You've got all member states who have to agree unanimously to imposing new sanctions.
တံခတ်မှုတွေချမှတ်ဖို့ဖော်ပွဲနိုင်ငံအားလုံးကတညီတညွတ်ထဲသဘောတူဖို့လိုပါတယ်။ EU ထဲမှာရှိတဲ့ဥရောပတရားရုံးတွေမှာလည်းဥပဒေကြောင်းအရစိန်ခေါ်မှုတွေကြုံရနိုင်ပါတယ်။
အနာရှင်ဆိုရလေရှောင်းလဲကိုကျူးစားကြတဲ့ပိတ်ဆို့တံခတ်မှုတွေထိရောက်ဖို့ဆိုရင်တော့ပူးပေါင်းဆောင်ရွက်မှရလိမ့်မယ်လို့လည်းဆိုပါတယ
် The US is able to more rapidly put in place new measures and new designations that counteracts that
တံခတ်မှုတွေကိုတော့အမေရိကန်ကပိုပြီးမြေမြေဆန်းဆန်းချမှတ်နိုင်ပြီးလိုအပ်တဲ့တုံ့ပြန်မှုတွေကိုလည်းဆောင်ရွက်နိုင်ပါတယ်အဖြေကတော့တံခတ်မှုတွေချမှတ်ရမှာအမေရိကန်နဲ့ EU ကြားနီးနီးကပ်ကပ်ဆက်သွယ်ဆောင်ရွက်ဖို့လိုအပ်တယ်လို့ပုဂ္ဂလိကကဏ္ဍနဲ့လည်းအနီးကပ်ဆက်သွယ်မှုတွေရှိဖို့လိုပါတယ်
EU ဖော်ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်မဲ့စီစဉ်ကြောင်းလဲအခြေအနေဟာပုံမှန်ရှုပ်ထွေးစရာဖြစ်လာနေပါတယ်။စင်ခန်စာပြုစုခဲ့တဲ့သုတေသီတွေကတော့ EU ဖော်ဝင်မဟုတ်တော့တဲ့ဗြိတိန်အနေနဲ့ပိတ်ဆို့တံခတ်မှုတွေကိုမြန်မြန်ဆန်ဆန်ချမှတ်ကျင့်သုံးနိုင်မှာဖြစ်ပေမဲ့ဥရောပတစ်ခုလုံးကလိုက်နာကျင့်သုံးမှုမရှိခဲ့ရင်ထိရောက်မှုအားနည်းလိမ့်မယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ
။ကုအောင်လုံးတင်ပြခဲ့တာဖြစ်ပါတယ်ရှင်။စနေနေ့ညနေ Game View Radio အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 24 25 30နဲ့50နဲ့ line line meter 190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်တင်ပြပေးပါမယ်ရှင
်။ပြီးခဲ့တဲ့2016ဂျွန်လအမေရိကန်ရွေးကောက်ပွဲကျူမဲ့ဆွေစီယွန်ရေးကာလာတွင်သမ္မတ်ထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားရှိနေတဲ့ညယောက်မျိုးကထရမ့်အဆောက်အအုံမှာတွေ့ဆုံခဲ့တဲ့အတွင်းအဲ့မှာပါဝင်တဲ့သူနောက်ထပ်နှစ်ယောက်ထပ်ပေါ်လာခဲ့ပါတယ်ရုရှားရှိနေနတာလီယာဗဆိုနစ်ကာယာနဲ့အတူရုရှားနယ်ပါအမေရိကန်နိုင်ငံသားတွေဖြစ်တဲ့အနာတိုလီဆာမိုချောနော့ဖ်နဲ့ရီနက်အမရှင်းဆိုသူတွေဒီတွေ့ဆုံမှုမှာလိုက်ပါသွားတယ်လို့အမေရိကန်သတင်းမီဒီယာတွေကတောက်ကြနေမှာဖော်ပြခဲ့ကြပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင် IS အကြမ်းဖက်အဖွဲ့ရဲ့ခေါင်းဆောင်တယောက်သေဆုံးသွားခဲ့ပါတယ်ဒါဟာဒီနေ့လွန်ခဲ့တဲ့လေးလအတွင်းဒုတိယအကြိမ်မြောက်ပြစ်မှတ်ကိုတုတ်တင်နိုင်ခဲ့တာဖြစ်ပြီးမနစ်ကနဲ့ဆိုရင်တော့ဒါဟာ3ကြိမ်မြောက်ပြစ်မှတ်ကိုတုတ်တင်နိုင်ခဲ့တာဖြစ်ပါတယ်အာဖဂန်ရှေ့မြောက်ပိုင်းကူနာခရိုင်မှာရှိတဲ့ IS အကြမ်းဖက်သမားတွေရဲ့ဌာနချုပ်ကိုဇူလိုင်လ17ရက်နေ့ကလေကြောင်းကနေတိုက်ခိုက်ခဲ့တာမှာအဘူဆာရဲ့အပြင်တခြား IS အကြမ်းဖက်သမားတွေလည်းသေဆုံးခဲ့တယ်လို့အမေရိကန်စစ်တပ်ကတောက်ကြနေ့မှာအတည်ပြုပြောကြားခဲ့ပါတယ်ကြော်တာပရင်းနေ့ကကွယ်လွန်သွားတဲ့တရုတ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လီယူရှောဘိုရဲ့ကျွမ်းကျင်တဲ့ရုပ်အလောင်းကိုဒီကနေ့မှမီးသင်းကြိုလိုက်ပါပြီ။အချင်းကျတဲ့လီယူရှောဘိုအသေးကန်ဆာရောဂါခံစားခဲ့ရပြီးတော့သူ့မိသားစုကပြည်ပမှာဆေးကုသခွင့်တောင်းခံခဲ့ပြီးမဲ့လေအာနာပိုင်ဒီကခွင့်မပြုခဲ့ပါဘူးခင်ဗျာ။ Wimbledon Tennis အမျိုးသမီးတူချင်းနောက်ဆုံးဖိုင်နယ်ကို American ပြည်တော်သူက Venus William နဲ့ Spain က Gabinia Muguruza တို့ဒီကနေ့မှဘောလုံးကြမှာ Venus William အနေနဲ့ဒီပွဲမှာအနိုင်ရမယ်ဆိုရင်Wimbledon ကို6ချိန်မြောက်အနိုင်ရတာဖြစ်ပြီးတော့သူဟာအသက်ကြီးဆုံးကစားသမားအဖြစ်ပိုဆွဲတာဖြစ်နေလဲမှတ်တမ်းဝင်မှာဖြစ်ပါတယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုရင်နိုင်ကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရေမူကမှဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာခမင်းဖြစ်ပါတယ်ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင် VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိ line to meter 7169နေနေဆက်ငါတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.